မြန်မာဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ကလာမယ့်6ပွင့်ဆိုင်တွေ့ဆုံဆွေးနွေးပွဲမှာဖွဲ့စည်းပုံပြင်ဆင်ရေးအတွက်ဘာတွေကိုစိုးရိမ်နေသလဲဆိုတာကိုသိရှိအောင်ဆွေးနွေးမယ်လို့ပြောပါတယ်။ဒါ့အပြင်တချို့ကမြန်မာဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လွှတ်တော်တွင်အောင်မြင်မှုတွေဘာတွေရှိသလဲလို့ပြောဆိုကြတာနဲ့ပတ်သက်ပြီးတော့လည်းလက်ရှိဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလုပ်ငန်းစဉ်တွေဖြစ်လာရခြင်းဟာမြန်မာဒီမိုကရေစီအဖွဲ့ချုပ်ကစတင်လိုက်တဲ့အောင်မြင်မှုတစ်ခုလို့ပြောလို့ရကြောင်းဒေါက်အောင်ဆန်းစုကြည်ကပြောပါတယ်။NLD ကစတင်လိုက်တဲ့အတွက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပုံမှန်436ပြင်ဆင်ဖို့အတွက်ပြည်သူ၅သန်းတို့ကလည်းလက်မှတ်ထိုးလိုက်တဲ့အတွက်လွှတ်တော်ထဲမှာအရေးပါတဲ့ဆွေးနွေးချက်တစ်ခုဖြစ်လာရတယ်လို့ဒေါက်ဆန်းစုကြည်ကပြောပါတယ
်။ဒီဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရေးဆိုတာအလုံးနဲ့ဆိုင်နေအလုံးကနေဝင်ပါနိုင်နေအလုံးကနေဆွေးနွေးသင့်နေစိတ်ဝင်စားသင့်နေဆိုတဲ့အမြင်ပွားသွားတာကဒါ NLD ရဲ့အောင်မြင်မှုတစ်ခုလိုပဲပြောမယ်။ NLD တစ်ခုတည်းလှုပ်လို့တော့မဟုတ်ဘူး။ဒါပေမဲ့ဒီလိုအလုံးပါဝင်လာအောင်အများကပါဝင်လာအောင်လှုပ်ရဲလာအောင်လှုပ်ချင်နိုင်အောင်လှုပ်လာနိုင်တာက NLD ရဲ့ဆောင်ရွက်ချက်တွေမှာအောင်မြင်မှုတစ်ခုလို့ဒီလိုပြောလို့ရတယ်။ဒီလိုအများကပြောလာတဲ့အခါကျတော့လွှတ်တော်ထဲမှာကိုဒီဟာကိုပြုပြင်ပြောင်းလဲရေးကိုဆွေးနွေးရတဲ့အဆင့်ကိုရောက်လာတယ်။အဲ့ဒီဟာကျတော့အန်ဒီရိုတယောက်တည်းပြောလို့မဟုတ်တော့ဘူး။အများကပြောလာတယ်။ဒါပေမဲ့စတာအန်ဒီရိုစတာ။နောက်ပြီးတော့ signature campaign လည်းအန်ဒီရိုစတာပဲ။အဲ့တော့မှပြည်သူလူထုကဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့စိတ်ဝင်စားပါလားဆိုတော့ကဘာအသိဟပြောရတယ်။အဲ့တော့ဒါတွေလုတ်ခဲ့တဲ့အတိုင်း NLD ကဘာမှမလုပ်ဘူးလို့ဒါဆွဆွဲတာဟာတက်တက်တာအပြစ်စာရှာခြင်းလို့ပဲ။
ဖွဲ့စည်းပုံပြင်ဆင်တဲ့ပုံမှန်436ပြင်ဆင်ဖို့အတွက်ပြည်ခိုင်မျိုးပါတီလွှတ်တော်ကိုယ်စားလှယ်တွေကလည်းသဘောတူကြတာကိုတွေ့ရကြောင်းလဲဒေါက်ဆန်းစုကြည်ကထည့်သွင်းပြောကြားခဲ့ပါတယ်။အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေလက်ရှိကြိုးပမ်းနေကြတဲ့ပြည်တွင်းညဉ့်ညားရေးလုပ်ငန်းစဉ်တွေမှာ NLD ရဲ့ပါဝင်မှုအခန်းကဏ္ဍအားနည်းခဲ့တာဟာမလိုအပ်ဘဲပါဝင်ဖို့မလိုကြောင်းပြောပါတယ်။သို့တော်လည်းပြည်တွင်းညဉ့်ညားရေးအတွက်နိုင်ငံရေးအင်အားစုတွေပါဝင်ရမယ့်အချိန်မှာတော့ပါဝင်လှုပ်ဆောင်သွားမယ်လို့ပြောပါတယ်။
ပြည်တွင်းငြိမ်းချမ်းရေးမှာတော့ NLD ရဲ့ခန္ဓာဟာနေခဲ့ပါတယ်။ဒါတော့အန်တိုလက်ခံတယ်။လက်ခံတယ်ဆိုတော့ဘာဖြစ်လို့လဲဆိုတော့အခုပထမဦးဆုံးပြည်တွင်းငြိမ်းချမ်းရေးအတွက်လိုအပ်တာအပြစ်ခတ်ရဆက်ရေးပဲဆိုတော့ဒါလည်းဘလို့မှညင်းလို့မရအောင်။တရားနဲ့တရားပြည့်နေရင်းနဲ့ပြည်တွင်းငြိမ်းချမ်းရအောင်လုပ်မယ်ဆိုတာလည်းအဓိပ္ပာယ်မရှိဘူး။အဲ့တော့အပြစ်ခတ်ရဆက်ရေးနဲ့ပတ်သက်လို့စောစောကပြောခဲ့တယ်လို့ပဲဒီလက်နက်ကင်တပ်များအချင်းချင်းစပြီးဆွေးနွေးတာဆိုတော့လည်းဒါလည်းသဘာဝကျတယ်။အန်တိုမပါရလို့ကပြက်ရပဲလုပ်မယ်ဆိုတဲ့စိတ်ဓာတ်လည်းမရှိဘူး။သူ့အချင်းနဲ့သူတကယ်ငြိမ်းချမ်းရေးသဘောတူညီချက်ယူဖို့အစ်စ်မှာဆိုလို့ရှိရင်အန်တိုမပါလို့မဖြစ်ဘူး။ဒါတော့အန်တိပြောရတယ်။ဘာဖြစ်လို့လဲဆိုတော့အဓိကကြတဲ့နိုင်ငံရေးအင်အားစုတွေပါမှတကယ်ရေရှိတည်မှန်းနိုင်မဲ့ဒီငြိမ်းချမ်းရေးသဘောတူညီချက်တွေရနိုင်မယ်။အဲ့ဒီအဆင့်ကြရင်တော့အန်တိလည်းပါအောင်မှာပေါ့
။တရားဥပဒေစိုးမိုးရေးအတွက်ဥပဒေပြုရေးနဲ့အုပ်ချုပ်ရေးတာဝန်တွေခွဲယူရမယ်အပိုင်းကိုတော့အခုလိုပြောပါတယ်
။ဒီနိုင်ငံမှာတရားဥပဒေစိုးမိုးရေးနဲ့ပတ်သက်လို့အန်တိလုံနိုင်တဲ့ကိစ္စတွေအတွက်ဆိုလို့ရှိရင်ဘာပဲပြောပြောတရားလွတ်တော်ရဲ့ရောက်လာလို့လုံနိုင်တယ်လို့လည်းပြောရမယ်။လွတ်တော်ဥက္ကဋ္ဌနေပြီးတော့အန်တီကိုတရားဥပဒေစိုးမိုးရေးကော်မတီဥက္ကဋ္ဌအမြင်အနေနဲ့တာဝန်ပေးလိုက်တဲ့အခါကျတော့ဒီကော်မတီကတရားဥပဒေစိုးမိုးရေးအတွက်အတိုင်းတာတစ်ခုထိလုပ်ခဲ့နိုင်တယ်။သို့တော်ညာလည်းနောက်ဆုံးကျတော့တရားဥပဒေစိုးမိုးရေးကိုထိရောက်အောင်လုပ်ဖို့ဆိုတာဟာအုပ်ချုပ်ရေးပိုင်းဆိုင်ရာမှာတာဝန်ရှိတယ်။အဲ့ဒါအန်တီကောင်းဆောင်တာမဟုတ်ဘူး။အဖြစ်ကိုအဖြစ်တိုင်းပြောတာ။အန်တီအစီရင်ခံစာဆိုရင်နှစ်ခုရှိပြီတင်တာ။ပထမအစီရင်ခံစာတုန်းကလည်းစိုးရဘက်ကတော်တော်အသေးစိတ်တုံ့ပြန်ပါတယ်။အဲ့ဒီထဲမှာဆိုလို့ရှိရင်အုပ်ချုပ်ရေးပိုင်းဆိုင်ရာရဲ့တာဝန်တွေပေါ့နော်ရဲတပ်ဖွဲ့ကဘလို့တာဝန်ရှိတယ်စသဖြင့်အဲ့ဒါတွေအန်တိုတင်ပြတယ်ဒါပေမဲ့လဲအားမြေကိစ္စလို့ပေါ့နောက်ဆုံးအကောင့်ထဲဖွာတာအုပ်ချုပ်ရေးပိုင်းဆိုင်ရာအကောင့်ထဲဖွာတယ်လွတ်တော်ဆိုတာအကြံပြုနိုင်တယ်လေ့လာနိုင်တယ်စုံစမ်းနိုင်တယ်ဒါပေမဲ့လည်းဒီလိုဟာတွေအပြင်မှာအန်တိတို့အများတော်တော်များများလုပ်ခဲ့တဲ့ဆွေးနွေးပွဲတွေ workshop တွေပါရှိပါတယ်
မြန်မာဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးတရားဥပဒေစိုးမိုးရေးပြည်တွင်းငြိမ်းချမ်းရေးဆိုတဲ့မူ၃ရပ်ကိုဆက်လက်ကင်ဆွဲသွားမယ်လို့လည်းပြောကြားခဲ့ပါတယ်ခင်ဗျာ